အခုလိုမုတ်တုံရာသီကာလမှာမုတ်တုံရာသီတန်ကြောင့်ရိုဟင်ဂျာဒုက္ခသည်တွေရဲ့မျှော်လင့်ချက်တွေပြတ်ဆုံးမသွားစေဖို့ကုလသမဂ္ဂအတင်းကြီးမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီတန်ကြောင့်ပေးဆုံးထိခိုက်ဒဏ်ရာရဖို့နဲ့လူပေါင်းထောင်ချီအိုးအိမ်မဲ့ဖြစ်ခဲ့ရပြီးတဲ့နောက်ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကအရေးပေါ်တုံ့ပြန်ဆောင်ရွက်နေကြချိန်မှာပဲကုလသမဂ္ဂအတင်းကြီးမှုချုပ်ကအခုလိုတိုက်တွန်းလိုက်တာပါ။မတ်တင်ဂျီထိုက်ကအပြည့်စုံတင်ပြထားပါပါရှင်။
ဒင်းလာရစ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့နှစ်ဇူလိုင်လကတောက်ရောက်ခဲ့ခြင်းကရိုဟင်ဂျာဒုက္ခသည်တွေပြောပြကြတဲ့မြန်မာနိုင်ငံတွင်ရင်ဆိုင်ခဲ့ရတဲ့အကြီးဒုက္ခတွေအကြောင်းကိုစိတ်ထဲမှာဖျောက်ဖျက်မရဘဲရှိနေစေဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာတွစ်တလူမှုကွန်ရက်မှာပြောဆိုလိုက်တာပါ။ဒီနေ့ကြာလာပြီးချိန်မှာလဲမုတ်တုံရသည့်ကြောင့်သူတို့ခိုးလုံရအိမ်တွေပြက်စီးမဲ့အရေးချင်းချောက်ခံရတဲ့ရိုဟင်ဂျာတွေရဲ့မျှော်လင့်ချက်တွေကိုမုတ်တုံကြောင့်ပျောက်ပြက်သွားဖို့ခွင့်မပြုနိုင်ပါဘူးလို့လဲကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုခဲ့တာပါ။ဒင်္ဂလာရစ်နိုင်ငံကလူပေါင်း9000ကျော်ခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရသည့်တန်ကြောင့်ညီပြိုကျပြီးတဦးသေးဆုံးလူပေါင်း 4500 ကျော်အိုးအိမ်နဲ့ဖြစ်ခဲ့ရာကြောင့်အကူအညီပေးရတာဝန်ရှိသူတွေကပြောပါတယ်။ကောက်ဆက်စားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုးရေကြီးဆလင်းလက်မထိရောက်ခဲ့တဲ့82နှစ်နာရီကြာမိုးရွာသွန်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စနေနေ့ကစလို့ညစ်ပြိုကျတာလို့လဲကုလသမဂ္ဂကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းမုတ်တုံရသည့်တန်ခဏရေးပြင်ဆင်ထားတဲ့အခြေအနေကိုလဲ UNHCR ပြောခွင့်ရ
Our network of emergency response teams have mobilized to identify the needs of the most vulnerable and prioritize them for assistance.
ကျွန်တော်တို့ရဲ့အရေးပေါ်တုံ့ပြန်ကူညီရေးအဖွဲ့တွေကလည်းဘေးဒဏ်ခံနိုင်ရဆုံးနဲ့ဦးစားပေးကူညီဖို့လိုအပ်သူတွေကိုဖော်ထုတ်ထားပါတယ်။ပျက်စီးသွားတဲ့အိမ်တွေကိုခိုင်မာမာဖြစ်အောင်ပြန်လည်ပြင်ဆင်တည်ဆောက်ရေးကူညီဖို့အရေးပေါ်ပစ္စည်းတွေကိုလည်းဖြန့်ဝေထားပါတယ်။ဒင်လာဒိရှ်အနာပိုင်ရဲ့ဦးဆောင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ဆောင်ရွက်အနေနဲ့ UNHCR နောက် WFP နဲ့ IOM အပါအဝင်မိတ်ဆက်အဖွဲ့အစည်းတွေကမုတ်တုံရသည့်အတွက်ဦးစားပေးအဖြစ်ပြင်ဆင်ထားပါတယ်။တောင်ကောင်းတွေကအဆောက်အုံတွေထိန်းသိမ်းမှုရေစည်းရေလာကောင်းအောင်နဲ့လမ်းတွေတံတားတွေတည်ဆောက်မှုတို့ပါဝင်ပါတယ်။ရေပေးဝင်မှုကိုထိန်းထားနိုင်ဖို့နဲ့မုတ်တုံမိုးကိုတူလောင်နိုင်ဖို့အတွက်ရေတောင်ကန်တွေလည်းတည်ဆောက်ထားပါတယ်။အထူးသတိထားဆောင်ကြည့်နေရဖြစ်ပြီးကျွန်တော်တို့ရဲ့ဒုက္ခသည်ကူညီပေးရေးခွင့်ရနဲ့ဒီဖက်တွေအနေနဲ့လိုအပ်လာရင်နောက်ထပ်အရေးပေါ်တုံ့ပြန်ကူညီရေးအဖွဲ့တွေချောက်ပြီးဖို့လည်းအဆင်သင့်ရှိပါတယ်။မြန်မာပြည်နိုင်ငံကရိုဟင်ဂျာလူသားဆိုင်ရာပြည်ပကကိုပူးပေါင်းတုံ့ပြန်ရေးအစီအစဉ်2019ခုနှစ်အတွင်းလိုအပ်တဲ့ရန်ပုံငွေဒေါ်လာတန်း950တဲက3ပုံတစ်ပုံဖြစ်တဲ့ဒေါ်လာတန်း300တန်းကိုပဲဘင်္ဂလားဒေ့ရှ်ကရရှိထားပါသေးတယ်
။စခန်းပေါင်း30လောက်မှာလေပြင်းထန်တင်ကြရပြီးအသက်50ကျော်အရွယ်အမျိုးသမီးတဦးကတော့ပြူချတဲ့နေရံနဲ့ရိုင်းမိတာကြောင့်သိဆုံးရတယ်လို့လဲကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီဝန်ထမ်းကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မြင်းပေါ်က No Man's Land မှာနေထိုင်ကြတဲ့ရိုဟင်ဂျာ9000လောက်လဲလေပြင်းထန်ကိုစူးစူးရွာရွာခံစားခဲ့ကြရပါတယ်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဆက်သွယ်ဆောင်ရွက်ရေးတာဝန်ခံ Paria Silen ကတော့အခုလိုပြောပါတယ်
So UNICEF along with its implementing partners have already started estimating the damage.
UNICEF နဲ့မိတ်ဖက်အဖွဲ့တွေကစခန်း34ခုစလုံးကအပြက်အစီးတွေကိုစပြီးခန့်မှန်းတွက်ချက်နေပါတယ်။ဒုက္ခသည်စခန်းတွေကမြေပြိုမှုတွေနဲ့ရေကြီးမှုတွေကြောင့်ထိခိုက်မှုတွေကိုတိုက်ရိုက်တုံ့ပြန်ဆောင်ရွက်နိုင်ရေးအတွက်လူသားချင်းစာနာထောက်ကူမှုဆိုင်ရာအတိုင်းအဝိုင်းအတွင်းဆက်သွယ်ဆောင်ရွက်ရေးရန်ဒီယာတွေလည်းဖွဲ့စည်းထားပြီးဖြစ်ပါတယ်။ဇက်တိုက်မိုးရွာသွန်းတာကြောင့်တောင်ဆောင်တွေကျူကျပြီးလမ်းတွေပိတ်ကုန်တာပါ။လူတွေအပြင်သွားဖို့မလွယ်ကူတဲ့အခြေအနေဖြစ်နေပြီးစားဖို့တောက်ဖို့ပါအခက်တွေ့ရတယ်လို့လဲရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဒါဟိုလာဘီနူးကပြောပါတယ
်အာရာဆိုရာဆာဝေရာလာကေ
တောင်းရင်လာရဲ့အတွက်ပို့ဆောင်ပေးနေရှင်လို့ပါတယ်ကလေးတွေအပြင်မသွားနိုင်သလိုမိုးကြောင့်အိမ်တွေလည်းပြိုကျနေပါတယ်မိုးရွာလို့ချက်ပြုတ်စားတော့လို့လည်းမရဘူးချင်းလည်းမရှိဘူးလို့ပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ဘက်ကလည်းမုတ်တုံမိုးတံတင့်ပြီးနောက်ပိုင်းလူပေါင်း9000အတွက်စားနပ်ရိက္ခာထောက်ပံ့ထားကြောင်းနောက်တစ်ချိန်ရိက္ခာဖြန့်ဝေမှုကိုအချိန်စောပြီးစတင်မှာဖြစ်ပြီးလူပေါင်း 36,000 ကျော်အတွက်အရေးပေါ်ကျွမ်းဝင်နိုင်ဖို့ 65 metric တန်ချိန်ရှိတဲ့စွမ်းအားဖြင့် biscuit တွေပြင်ဆင်ထားတယ်လို့လည်း WFP ပြောခွင့်ရတာပြောပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာမိုဟာမက်အဘူခါလန်ကလည်းအရေးပေါ်ပြင်ဆင်မှုတွေဆောင်ရွက်ထားပါတယ်လို့ပြောဆိုထားကြောင်းပါ